Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရ2019ခုနှစ်ဩဂုတ်လ2ရက်ဗုဒ္ဓဟူးနေ့ညနေ VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါရှင်အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့မြောက်ကိုရီးယားအတွက် American ရန်သူမဟုတ်တဲ့အကြောင်းနိုင်ငံခြားရေး University Lesson ကပြောဆိုလိုက်ပါတယ်ဗနီဇွဲလားနိုင်ငံမှာအာဏာပိုင်တွေဖမ်းဆီးလိုက်တဲ့အတိုက်ခံခေါင်းဆောင်နှစ်ယောက်ရဲ့လုံခြုံရေးကျန်းမာရေးအတွက်သမ္မတနီကိုလတ်မာဒူရိုကိုလည်းတာဝန်ရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပေးသွားမှာပ
ါအခုညနေပိုင်းသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမငင်းချမ်းရေးလုပ်ငန်းစဉ်အတွက် 27 ရာစုပင်လုံတတ်ရချင်းစီဝေးပြင်ဆင်ရေးညှိနှိုင်းဖို့ဒီကနေ့အလွတ်သဘောတွေ့ဆုံဖို့ရှိတာမှာဘာတွေဆွေးနွေးကြမှာပါလဲ
အဓိကတော့ဒီနိုင်ငံရေးပါစီရေးဆိုင်ရာဒီမှာဖြစ်ပါတယ်အမေဘိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးရှင်းလင်းဖို့ပုံစံကိုသုံးခွင့်ဆိုင်တွေ့ဆုံရှင်းလင်းဖို့ပုံစံဖြစ်ဖြစ်ကျင်းနေပါမှာကျွန်တော်တို့ဘက်ကဆိုပြီးထားတာရှိတယ
်။အပြည့်ရဆက်ရေးလက်မှတ်မထိုးရသေးတဲ့အဖွဲ့၅ဖွဲ့ကိုယ်စားလှယ် DPN ရဲ့ပြောခွင့်ရသူပြောပြချက်နဲ့အတူအပြည့်အစုံနှာစင်နိုင်ပါတယ်။အဲ့ဒီနောက်မြမကြီးတွေကရာသီတုတ်ကွေး H1N1 ဗိုင်းရပ်စ်ပိုးမကူဆက်အောင်နေဆက်အဝင်ထွက်ခိတ်တွေမှာထိုင်းကျန်းမာရေးဦးစီးဌာနကကျန်းမာရေးစစ်ဆေးမှုတွေစတင်နေပါတယ်။ကမ္ဘာအစင်ရေဆုံးစီးဝင်ဖြစ်စေမြန်မာနိုင်ငံမှာတက်ကြီးရွယ်ဦးတွေများလာသလောက်လက်ခံဆောင်ရှောက်မှုအားနည်းနေတဲ့အခြေအနေနဲ့အတူသမ္မတထရန့်ရဲ့6လသက်တမ်းတွင်ပြသနာအတော်များများရင်ဆိုင်ခဲ့ရတဲ့အိမ်ဘျူရိုကိုတက်မတော်အငိမ့်စာဘိုလ်ချုပ်ကြီးကဘလို့ကင်တွဲပြုပြင်မလဲဆိုတာတွေနားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပါမယ်ရှင
်မြောက်ကိုရီးယားရဲ့ပက်ထိန်တက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဟန်တန်းနိုင်ရေးအမေရိကန်သမ္မတအိမ်ဘျူရိုကနီလန်ပေါင်းစုံကိုစဉ်းစားနေချိန်မှာပဲမြောက်ကိုရီးယားအတွက်အမေရိကန်ကရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ကပြောဆိုလိုက်ပါတယ်
And we're trying to convey to the North Koreans, we are not your enemy, we're not your threat, but you are presenting an unacceptable threat to us.
မြောက်ကိုရီးယား American ပြည်သူရဲ့ရန်သူမဟုတ်ဘူးဆိုတာကိုပြောကြားလို့ကြောင်းဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့ American ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတဲ့အတွက်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းမနေ့ကရှက်ရှက်ပပနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာဝန်ကြီးတေလာဆန်ကပြောဆိုသွားတာပါAmerican အနေနဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိတယ်ဆိုတော့ကိုတချင်ချင်းမှမြောက်ကိုရီးယားကသဘောပေါက်လာဖို့မျှော်လင့်ကြောင်းလည်းပြောဆိုသွားပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားကတိုက်ချင်းဖြစ်ပက်ထိန်တက်မစ်ဆိုင်းတုံးတွေဆက်လက်ဆန်းသတ်နေတာအမေရိကန်ရဲ့ချင်းကပ်မှုတွေကိုလက်မခံတဲ့လက္ခဏာဖြစ်အကဲခတ်တွေယူဆနေပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကြားမှာလည်းစိတ်မရှိနိုင်ပဲဖြစ်လာနေကြပါတယ်မြောက်ကိုရီးယားနဲ့စစ်မှတ်ဖြစ်ပွားခဲ့ရင်ဒေသတွင်းမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကျင်းဝနိုင်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားဖို့ကဒီနည်းပဲကြံကောင်းကြံနိုင်တော့တယ်လို့လည်းထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များကြီးရဲ့ကော်မတီဖွဲ့ဝင်လင်းစီးကရီယန်ကပြောဆိုခဲ့တာပါအမေရိကန်ကိုတိုက်ချင်းဖြစ်ပက်ထိန်တက်မစ်ဆိုင်းတုံးနဲ့တိုက်ခိုက်ဖို့စပီကျူးပန်းနေမယ်ဆိုရင်တော့မြောက်ကိုရီးယားနဲ့စစ်ပစ်တော့မယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ကြောင်းလဲအမေရိကန်ရုပ်သံ NBC နဲ့အစောပိုင်းမေးမြန်းခန်းတစ်ခုတွင်ထက်လွတ်တော်အမတ်ကရီယန်ကပြောဆိုသွားပါတယ်
အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့မနစ်အင်ကာနစ်ကသတင်းစာရှင်းလင်းပွဲကိုဝင်ကြီးရက်စ်တေလာဆန်တက်ရောက်ခဲ့ပြီးမြောက်ကိုရီးယားဗင်နီဇွဲလားတရုတ်အရှိအလဲပိုင်းရုရှားနဲ့ယူကရိန်းတို့နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနရဲ့နေ့စဉ်သတင်းစာရှင်းလင်းပွဲကိုဝန်ကြီးတေလာဆန်ရုတ်တရက်တက်ရောက်ခဲ့တာကြောင့်သတင်းတောက်တီချာမှာတန်အံ့တော်ဖြစ်ခဲ့ကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကနိုင်ငံတွင်းကအမေရိကန်တန်ဝန်ထမ်းအများအပြားရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသူ့အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကိုနှစ်နိုင်ငံဆက်ဆံရေးဟာဆိုးဝါးနေတဲ့အကြောင်းပို့ပြီးတော့ဆိုးရလာနိုင်တယ်လို့အချင်းချင်းသတိပေးခဲ့ပေမဲ့သူတို့ဘက်ကလုတ်လိုက်တာလို့ပြောပါတယ်ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်လွှတ်တော်မှတခင်းနဲ့ထောက်ခံအတီးပြုတ်ခဲ့ကြတဲ့ရုရှားအပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေကသူ့အမြင်မှာတော့အထောက်အကူမဖြစ်ဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ်တန်းခတ်ပိတ်ဆို့မှုချဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်နဲ့သူတို့လုတ်ပုံလုံးနည်းကိုသမရအနေနဲ့ရောသူ့အနေနဲ့ရောသိပြီးသဘောမတွေ့ဘူးလို့လည်းဝန်ကြီးတေလာဆန်ကပြောပါတယ်ဒါပေမဲ့လွှတ်တော်မှတခင်းနဲ့အတီးပြုတ်ထားတဲ့ဥပဒေချက်ကိုသမရအနေနဲ့ဥပဒေအဖြစ်လက်မှတ်ထိုးအတီးပြုတ်မှဖြစ်ပြီးဒီဥပဒေနဲ့ပဲရှေ့ဆက်သွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်
ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်နေတဲ့လုပ်ငန်းတွေပေါ်အာယုံစိုက်နေတဲ့အတွက်ဒေသတွင်းတည်ငြိမ်မှုတွေကိုထိခိုက်စေမဲ့တခြားလိုရက်တွေပေါ်အာယုံစိုက်မှုရောပါလာနေတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောလိုက်ပါတယ်။တည်ငြိမ်မှုတွေထိခိုက်စေတဲ့တခြားလိုရက်တွေထဲမှာတော့ပက်ထင်တန်မစ်ဆိုင်းတုံးအစီအစဉ်အချက်ဖက်ဝါရကိုအားပေးကူညီမှုနဲ့စီးရီးယားရေမန်နိုင်ငံတွေကပရိပခတ်တွေမှာယူအန်နိုင်ငံရဲ့အခန်းကဏ္ဍတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကထက်သွင်းပြောဆိုသွားခဲ့တာပါ။နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်ယူအန်နိုင်ငံအနေနဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အနေနဲ့အီရန်ပေါ်အရေးယူတန်ခတ်ထားတာတွေရှော့ပေါ်ပေးရေးနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်နေတယ်ဆိုပြီးအမေရိကန်နဲ့အီရန်ထိတ်တန့်တာဝန်ရှိသူတွေအပြန်အလှန်ဆွဆွဲနေကြမှာပဲမနေ့တုန်းကနိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးတေလာဆန်ကမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။သဘောတူညီချက်ဟာအမေရိကန်ပြည်သူတွေနဲ့အကျိုးစီးပွားတွေကိုအကာအကွယ်မပေးနိုင်ရင်ဆက်မထားသင့်ဘူးလို့လည်းပြောဆိုသွားခဲ့တာပါ။ဒါမှမဟုတ်နဲ့ transfer ကတော့အီရန်နိုင်ငံဟာသဘောတူညီချက်ကိုလိုက်နာမှုရှိရဲ့အကြောင်းပြီးခဲ့တဲ့လထဲမှာပဲ Congress လွှတ်တော်ကိုအတည်ပြုပြောဆိုထားတာဖြစ်ပြီးရှေ့လာမယ့်စက်တင်ဘာလမှာနောက်တစ်ချိန်အတည်ပြုချက်ပေးရမှာဖြစ်ပါတယ်။ဒါမှမဟုတ် Trump ကတော့သဘောတူညီချက်ဟာအီရန်ပေါ်လက်ရောလွှင့်ရကြတယ်ဆိုပြီးထပ်တလဲလဲဝေဖန်ထားပါတယ်။
ညာကြီးအချိန်မတော်ရဲခါဖမ်းသွားတဲ့ဗနီဇွဲလာအတိုက်ခံခေါင်းဆောင်နှစ်ဦးရဲ့ကျန်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗနီဇွဲလာသမ္မတနီကိုလာမာဒူရိုကိုယ်တိုင်မှတာဝန်ရှိတယ်လို့သတ်မှတ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မာဒူရိုအာဏာရှင်ဆိုးရရဲ့လုပ်ရက်တွေကိုအမေရိကန်ကရှုတ်ချတယ်လို့လည်းမနစ်အင်ကာနီနှောင်းပိုင်းကြီးညာချက်မှာအမေရိကန်သမ္မတကပြောပါတယ်။မစ္စတာလိုပက်စ်နဲ့မစ္စတာလက်စ်မာတို့ဟာအဆိုးရရဲ့တရားမဝင်ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတွေဖြစ်တဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။လီယိုပိုဒိုလိုပက်စ်နဲ့အန်တိုနီယိုလက်စ်မာတို့ကိုသူတို့အိမ်တွေထဲကနေထောက်လှမ်းရေးသမားတွေကဆွဲထုတ်သွားပြီးကားနဲ့နှင်ခေါ်သွားတာကို Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။သူတို့နှစ်ဦးကအရင်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်နေအိမ်အကျဉ်းချုပ်ချခံနေရသူတွေပါဗနီဇွဲလာအထက်ခံခေါင်းဆောင်တွေဖြစ်တဲ့လိုပက်နဲ့လက်စ်မာတို့နှစ်ဦးကထွက်ပြေးဖို့ကြံစည်နေကြတာလို့လဲထောက်လှမ်းရေးအရင်းအမြစ်တွေကသတိပေးခဲ့တဲ့အကြောင်းဗနီဇွဲလာတရားရုံးချုပ်ကပြောပါတယ်။ဒါပြင်သူတို့ကသမ္မတမာဒူရိုအစိုးရကိုစန့်ကျင်ရေးဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အနေနဲ့မီဒီယာတွေကိုကြီးညာချက်တွေထုတ်ပေးခဲ့ကြတယ်လို့နိုင်ငံရေးစည်းရုံးလှုပ်ရှားမှုတွေလုပ်ခဲ့ပြီးနေအိမ်အကျဉ်းချုပ်စီးမျဉ်းစည်းကမ်းသတ်မှတ်ချက်တွေကိုချိုးဖောက်တယ်လို့လဲတရားရုံးကပြောဆိုထားပါတယ်ရှင
်။ VOA ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘော်ဒူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့ပဲမြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO ရဲ့ရင်နှန်းတစ်ခုတက်ခတ်ခံခဲ့ရပြီးထိခိုက်ဒေဆမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပဆိုင်တောင်ဝင်ရှိသူတွေအတည်ပြုပြောဆိုလိုက်ပါတယ်။နောက်ထပ်သတင်းချက်လက်တွေရရှိဖို့အမြန်ဆုံးကြိုးစားနေတဲ့အကြောင်းနဲ့တင့်တော်တဲ့အချိန်မှာသတင်းထုတ်ပြန်ပေးသွားမယ့်အကြောင်းကပူးမြို့တော်မှာရှိတဲ့ NATO မှာမိရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတက်ဖွဲ့တွေလိုက်ပတ်လာတဲ့ရင်နှန်းဟာကန္တာမြို့ကနေဖြတ်တန်းပြီးလေစစ်ကိုသွားနေတဲ့အချိန်မှာပဲအထူးခံကာဗွန်ခွဲတက်ခတ်ခံခဲ့ရတာဖြစ်တဲ့အကြောင်းပြည်နယ်စုရဲ့ကြီးညာချက်မှာဖော်ပြထားပါတက္ကမူကြောင့်ကားစင်ထိခိုက်ပျက်စီးကြောင်းပြောပေမဲ့လည်းအသေးစိတ်ကိုပြောဆိုတာမျိုးတော့မရှိပါဘူး။ကိုရန်တွေ့တဲ့သူတွေနဲ့ဒေသခံတွေကတော့ပြင်းထန်တဲ့ပောက်ကွဲမှုကြောင့်သေချာတန်ရသူတွေရှိကြောင်းပြောဆိုခဲ့ပေမဲ့ကိန်းကနန်းအတိအကျကိုတော့လက်တလုံးမသိရသေးပါဘူး။နေတိုးရင်နဲ့တက်ခတ်ခံရတဲ့အချင်းကအနည်းနဲ့မှအရသားတွေရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။တာလီဘန်တွေကတော့တော်လန်ပုံကံမှုတွေစခဲ့ရာကန္ဓာမြို့ကကာဗွန်ခွဲတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။
အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့တင်ပို့ကုန်တွေအပေါ်ကုန်သွယ်ရေးအတားအဆီးတွေနဲ့သွင်းကုန်ခွန်ကောက်ခံခြင်းတို့ဆောင်ရွက်လာနိုင်စေမဲ့အစည်းအဝေးတစ်ခုကိုလုပ်ရေးမလုပ်ရေးအမေရိကန်အစိုးရကစဉ်းစားသုံးသပ်နေပါတယ်။အမေရိကန်ရဲ့1984ခုနှစ်ကုန်သွယ်ရေးဥပဒေနဲ့အညီတရုတ်ရဲ့ကုန်သွယ်ရေးလုပ်ပုံကိုင်မှုတွေကိုစပြီးစစ်ဆေးဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ရောဘတ်လိုက်တီဇာကိုသမ္မတထရန့်ကညွှန်ကြားမယ်လို့အမေရိကန်သတင်းတွေမှာဖော်ပြပါတယ်။ဒီစီစဉ်ကတော့နိုင်ငံခြားတိုင်းပြည်တွေရဲ့မမျှတတဲ့ကုန်သွယ်ရေးလုံခြုံရေးဟန်တွေကနေအမေရိကန်ကုန်ထုတ်လုပ်ငန်းတွေကိုကာကွယ်ဖို့ရည်ရွယ်တာဖြစ်ပါတယ်။လာမယ့်ရက်ပိုင်းအတွင်းတရားဝင်ကြေညာချက်ထွက်မယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်ကျင့်သုံးနေတဲ့ကုန်သွယ်ရေးလုံခြုံရေးဟန်ကြောင့်အမေရိကန်စီးပွားရေးလုပ်ငန်းတွေအပေါ်အထိနာစေတယ်လို့အမေရိကန်သမ္မတရဲ့နဲ့သူ့ရဲ့စီးပွားရေးအဖွဲ့ကအရင်တုန်းကတည်းကဆွဆွဲပြောဆိုနေတာပါ။ တရုတ်နောက်ဥရောပနိုင်ငံတွေဟာသူတို့ရဲ့တင်ပို့ကုန်တွေအပေါ်အစိုးရကထောက်ပံ့ပေးနေတာလို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကစွပ်စွဲပြောဆိုထားပါတယ်ရှင်
။ထိုင်းနိုင်ငံမှာ2008ခုနှစ်တုန်းကအစိုးရဆန့်ကျင်ဆန္ဒပြပွဲတွေအတွင်းထိခိုက်တိုက်ချေမှုတွေကြုံရတဲ့အထိနှင်းနေခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောင်းစွန်ချိုင်းဝန်ဆော့ဝတ်တပေါ်တရားစွဲဆိုထားတဲ့အမှုကိုတရားရုံးကပတ်လပ်ပေးလိုက်ပါတယ်။ရှာဝဝဲလှူရှားမှုဖြစ်လူသိများတဲ့အစိုးရဆန့်ကျင်ရေးလှူရှားသူတွေကိုဘန်ကောက်မြို့လွှတ်တော်ဝန်ထမ်းကနေရဲတပ်ဖွဲ့ကမျက်ရည်ရုံပုံးတွေအသုံးပြုပြီးဖယ်ရှားရမှာလူနှုတ်သေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တာပါ။ဒီလိုရှင်တွေကတော့ဆန္ဒပြသူတွေကိုအင်အားသုံးရှင်းလင်းမှုအမင်ပေးခဲ့တဲ့ဝန်ကြီးချုပ်အောင်စွန်ချိုင်းနဲ့ဒုဝန်ကြီးချုပ်ချာပလက်ရောင်ချန်ယူတို့အပြင်ရဲရရှိအောင်နှုတ်တို့ပေါ်အနာအလွဲသုံးစားလုပ်မှုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ဒါပေမဲ့လည်းမြေရေဘုံတွေကတိတ်ချေတန်ရလောက်တဲ့အထိပြင်းထန်ကြောင်းဝန်ကြီးချုပ်အောင်နဲ့ကြံမှုတွေတွေမတိခဲ့ကြဘူးဆိုပြီးတရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်တာပါ။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့သူတို့အားလုံးအနေနဲ့အပြစ်ဆုံးအမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်။ဝန်ကြီးချုပ်အောင်စွန်ချိုင်းကအရင်ဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်ရဲ့ရောက်ပါတော်ဆက်သူဖြစ်ပြီးဝန်ကြီးချုပ်အောင်တက်ဆင်ကတော့2006ခုနှစ်ထိုင်းနိုင်ငံမှာဆင်အာနာသိမ်းဖယ်ရှားခံခဲ့ရပေမဲ့ဆင်းရဲတဲ့ကျေးလက်ဒေသတွေမှာတော့ထောက်ခံမှုတွေအားကောင်းနေစေဖြစ်ပါတယ်။
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်အတွင်းကျင်းပမဲ့8000အရှာဒေတာရင်းဖိုရမ် ARF ကိုအမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson တက်ရောက်မှာဖြစ်ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်ရေးရေချောင်းလုံခြုံရေးနဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးတို့ကိုဆွေးနွေးမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနကပြောဆိုပါတယ်။ဝင်ကြီး Tillerson ကအာဆီယံဒေတာရင်းဖိုရမ်ပြီးမှာတော့ထိုင်းနဲ့မလေးရှားတို့ကိုလည်းခီးဆက်မှာပါ။8000အရှာနိုင်ငံများအသင်းအာဆီယံကကမကထလုပ်တဲ့နှစ်ပတ်လည်ဒေတာတွေလုံခြုံရေးဆိုင်ရာညီလာခံကိုအမေရိကန်ပြည်ထောင်စုမြောက်ကိုရီးယားတရုတ်ရုရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကအစစ်မြင်ကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးကြမှာပါအရေးပါတဲ့နိုင်ငံကြီးတွေပါဝင်တဲ့ရှာရှာပါပါအစည်းအဝေးတစ်ခုဖြစ်ပေမဲ့လည်းအခုအာဆီယံဒေတာရင်းဖိုရမ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကြောင့်ဖြစ်ရတဲ့တင်းမာမှုတွေကိုရှော့ချနိုင်မဲ့တန်တမာရေးပြည်လည်မှုတော့ရှိလာမှာမဟုတ်ဘူးလို့လည်းသုံးသပ်ထားကြပါတယ်ရှင်
ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။ငင်းချာရေးလုပ်ငန်းစဉ်နဲ့27ရာစုပင်လုံတတရအကျဉ်းစီဝေးအတွက်အကျိုးပြင်ဆင်မှုအဖြစ်အစိုးရရဲ့ငင်းချာရေးကော်မရှင်ဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ငင်းချာရေးကော်မရှင်ဟာ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေအပြင်လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ညီညာရေးကော်မရှင်ဟာဒီလ2ရက်နေ့မှာထိုင်းနိုင်ငံကိုတောရောက်ပြီး3ရက်နေ့မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့10ဖွဲ့ကညီညာရေးဆိုင်ရာအလို့ဖွဲ့ PPWT နဲ့တွေ့ဆုံမှာဖြစ်တယ်လို့4ရက်နေ့မှာတော့ NCA ကိုလက်မှတ်ရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့5ဖွဲ့ရဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN နဲ့တွေ့ဆုံမှာဖြစ်ပါတယ်ဒီခီးစဉ်နဲ့ပတ်သက်ပြီးငင်းချေးရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတဲ့
။လက်ပြအခုလာ3ရက်နေ့မှာငင်းကော်မရှင်ရဲ့အဖွဲ့နဲ့ PPWT ပေါ့။အမှတ်ရေးထိုးထားတဲ့ဆန်ကလည်းဆက်ဖွဲ့ရဲ့ဆန်ကဖွဲ့နဲ့ကျွန်တော်ပြင်နေတာ။ပြီးတော့သူတို့လည်းလော်ကီလာမှာသူတို့ဘက်ကလည်းဆွေးနွေးထားတာရှိပြီးအိတ်မကြကြမှာသူတို့ပြည်တွင်းမှာအတွင်းမှုဖွဲ့အစည်းအဝေးတွေသူတို့ပြန်ဆောင်မယ်။အဲ့ဒါပြီးရင်တော့ကျွန်တော်ကဘူးစီဝေးကိုစကားဆက်လာအောင်စီဝေးကိုစပြီးတော့ဒီဝေမာဒီဇမမာနောက်အကြည့်ဆက်ပြောပြနေတာလည်းခုပြင်ရှင်နေတယ်အဲ့ဒီအတွက်ကျွန်တော်တို့ခုသွားတော့အစိုးရရှင်းတဲ့လုပ်ငန်းတွေကိုပို့ပါတယ်ဒီနေ့မှာတော့ဒီဒီလည်းအစိုးရရှိပါတယ်
ငင်းချာရေးကော်မရှင်ရဲ့ကိုယ်စားလှယ်အဖွဲ့ကိုကော်မရှင်အတွင်းရေးမှူးအငြိမ်းစားဒုတိယဗိုလ်ချုပ်ကြီးခင်ဇော်ဦးအကြံပေးအဖွဲ့ခေါင်းဆောင်ဦးအောင်ကြည်တို့ကဥဆောင်သွားရောက်မှာဖြစ်ပါတယ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရဲ့ PPWT အဖွဲ့ဝင်ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့ဒီလ3ရက်နေ့ဆွေးနွေးပွဲမှာနှစ်ဖက်အမြင်သဘောထားဖက်လှယ်ပြီးရေရှည်ဆောင်ရွက်စရာရှိတာတွေကိုညှိနှိုင်းဖို့ဖြစ်ကြောင်းပြောပါတယ
်ဒီကတော့အချိန်များနဲ့နောက်တစ်ခုကတော့ကျွန်တော်တို့အကြီးအကဲတော့ဒီလေ့ကျင့်မှာကျွန်တော်တို့ပို့ပြီးတော့အပြည့်အဝဆောင်တဲ့ဆောင်ရွက်ချက်ဖြစ်အောင်အဲ့ဒါလေးရှင်းလင်းချဖို့ရှိပါတယ်
NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့ဟာဇူလိုင်လတတိယပတ်အတွင်းကနိုင်ငံရေးဆွေးနွေးမှုငင်းချမ်းရေးလုပ်ငန်းစဉ်နဲ့ NCA အကောင့်ထယ်ဖို့မှုအပေါ်ပြန်လည်သုံးသပ်တဲ့အစည်းအဝေးကျင်းပခဲ့ပြီးအဲ့ဒီအချက်တွေကိုလာမယ့်ဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးပွဲရှိနေပါတယ် NCA ကိုလက်မှတ်မြေထူးသေးတဲ့အဖွဲ့၅ဘွဲ့ရဲ့ DPN ခေါ်ကိုစလေအဖွဲ့ကတော့သူတို့တင်ပြထားတဲ့အချက်၉ချက်ထဲကမပြီးပြတ်သေးတာတွေကိုဆက်လက်ညှိနှိုင်းမှာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းစော်ကပြောပါတယ
်။အဓိကတော့ဒီနိုင်ငံရေးပိုင်းစီးရေးဆိုင်ရာဒီမှာဖြစ်ပါတယ်။နိုင်ငံရေးပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံရေးရှင်တွေကိုပုံစံကိုသုံးမွေးဆိုင်ပြည်ဆိုင်ရှင်တွေပုံစံဖြစ်စေခြင်းနဲ့ပေါ့နော်ကျွန်တော်တို့ဘက်ကအဆိုပြုထားတာရှိတယ်။ဆိုတော့တပ်ပိုင်းဆိုင်ရာကိစ္စမှာဆိုရင်လည်းပဲကျွန်တော်တို့နိုင်ငံလုံးပြည်ခရဲ့စီအကြောင်းကိုဆိုရတဲ့မြို့ပကကြီးညာဖို့နောက်တစ်ချက်ကကြတော့ကျွန်တော်တို့ NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာပြည်ခတိုက်ခိုက်မှုရစီရေးကိုစောင့်ကြည့်တဲ့ရန်တရားမှာနိုင်ငံတကာရဲ့ပါဝင်မှုကိုအဆိုပြုထားတာရှိပါတယ်။အဲ့ဒါတွေကိုကျွန်တော်တို့သဘောတူညီမှုမရသေးဘူး။အဲ့ဒါတွေကိုကြော်လောနိုင်ဖို့အတွက်ကျွန်တော်တို့ဒီလည်းရှာကြရပေါ့လေနော်အဲ့ဒါကြောင့်အကျိုးညှိနှိုင်းဆွေးနွေးပွဲတွေလုပ်ပြီးတော့မှလာမယ့်တရားဝင်ဆွေးနွေးပွဲမှာအထောက်အပံ့ပြုစီဖို့အတွက်ကျွန်တော်ရည်ရွယ်ပြီးဆွေးနွေးနေခြင်းဖြစ်ပါတယ
်။ညင်ကြဲကွန်မရှင်နဲ့ DPN အဖွဲ့ဟာဇူလိုင်လ20ရက်နေ့ကချင်းမိုင်မြို့မှာအလွတ်သဘောတကြိမ်တွေ့ဆုံခဲ့ပါတယ်။တရားဝင်ဆွေးနွေးပွဲကိုတော့လာမယ့်ဩဂုတ်လ5ရက်ကနေ10ရက်နေ့ကြားမှာရန်ကုန်မြို့မှာကျင်းပဖို့ရှိနေပါတယ်။ကျုပ်မြန်မာနေဆက်အခြေဆိုင်ဝကချင်ကိုကန့်ပလောင်စတဲ့အဖွဲ့တွေအပါအဝင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကတော့ NCA ရဲ့ပြင်ပကနေအစိုးရနဲ့နိုင်ငံရေးဆွေးနွေးဖို့တောင်းဆိုထားပြီးအခုချိန်ထိတော့ဆွေးနွေးနိုင်တဲ့အခြေအနေမရှိသေးပါဘူး။ဒီလ2ရက်နေ့မှာ NCA လက်မှတ်ရေးထိုးထားတဲ့ PPWT နဲ့လက်မှတ်ရေးထိုးသေးတဲ့ DPN အဖွဲ့ဟာချင်းမိုင်မြို့မှာတွေ့ဆုံပြီးနှစ်ဖက်ပူးပေါင်းဆောင်ရွက်ရေးပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးကိုပူးတွဲဆောင်ကြည့်ရေးနဲ့ရှိလုံငန်းစဉ်ကိစ္စရက်တွေကိုဆွေးနွေးနေပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအခုလိုတွေ့ဆုံဆွေးနွေးနေချိန်မှာပဲဒေသရင်းဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းပူးပေါင်းဆောင်ရွက်တာတွေစတင်နေပါတယ်။ဇူလိုင်လ31ရက်နေ့ကမွန်ပြည်နယ်အတွင်းမှာငင်းချမ်းရေးအထောက်အကူပြုဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ငင်းချမ်းရေးကော်မရှင်အဖွဲ့ဝင်တွေပြည်ထောင်စုအစိုးရပြည်နယ်အစိုးရအဖွဲ့ဝင်တွေနဲ့ NCA လက်မှတ်ရေးထိုးထားတဲ့ PNLO ခေါ်ပအိုးအဖွဲ့ကခေါင်းဆောင်တွေကွင်းစင်းလေ့လာတာတွေရှိခဲ့ပါတယ်
ကိုမိုးစောပြပြခဲ့တဲ့မြန်မာငင်းချမ်းရေးဆွေးနွေးပွဲကနေအခုရာသီတုတ်ကွေး H1N1 ဘက်ကိုလည်းကြည့်ကြရအောင်ပါမြန်မာနိုင်ငံမှာဖြစ်နေတဲ့ရာသီတုတ်ကွေး H1N1 virus ကြောင့်လူဦးဆယ်ဦးကျော်သေဆုံးခဲ့ပြီးဖြစ်တာကြောင့်ထိုင်းနိုင်ငံဘက်ကကူးစက်မလာစေရေးထိုင်းနိုင်ငံဘက်ကကြိုတင်ကာကွယ်ဟန်တာမှုတွေစတင်ဆောင်ရွက်နေပါတယ်။နေ့စဉ်လူတွေထောင်နဲ့ချီပြီးဝင်ထွက်သွားလာနေတဲ့ထိုင်းမြန်မာနယ်စပ်ကမြဝတီမဲဆောက်ချစ်ကြည်ရေးတရာမှာမြန်မာဘက်ကဝင်ရောက်လာသူတွေကိုထိုင်းကျန်းမာရေးဦးစီးဌာနကကျန်းမာရေးဆိုင်ရာတွေစမ်းသပ်စစ်ဆေးနေတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရှင်။
မြန်မာပြည်သားအများစုရဲ့ဝင်ပေါက်ထပ်ပေါက်ကြီးဖြစ်တဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာထိုင်းကျန်းမာရေးဌာနကနေဦးစီးပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုတ်ကွေး H1N1 ရောဂါပိုးတွေကိုထိုင်းနိုင်ငံဘက်ကကူးစက်လာနိုင်တဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ဩဂုတ်လ2ရက်နေ့ကစပြီးစတင်စစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နေ့စဉ်ထောင်ထဲချီပြီးတွာလာနေတဲ့နယ်စပ်တံတားထိပ်မှာကျန်းမာရေးဝန်ထမ်းတွေဦးစီးပြီးထိုင်းနိုင်ငံဘက်ကစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်တယ်လို့လည်းမြန်မာပြည်သားတို့ကပြောပြပါတယ်
။ထိုင်းကျမထနာအခုတို့စပြီးတော့ပလမနဲ့ဟောဒီနေ့မှတို့အဒီနှခေါင်းကြီးတွေဝင်တယ်။နောက်မတင်လာတဲ့လူတွေပါတချို့ကမှကြီးရလာတဲ့လူတွေဖြစ်လာမှာ။တချို့နှခေါင်းကြီးကလာတဲ့လူတွေတို့ကြည့်ရတချို့ကအမေနေနေနေနေနေနဲ့မတင်လာဘူးသူချင်းတို့အဲ့ဒါအခုတိုင်းကြည့်ရနောက်နှခေါင်းတို့မှာတို့ခိုင်ကြည့်ရတယ်။ဟောတို့တော့လည်းနေဟိုလူကတော့ဘောင်ပြက်လူတွေကနှခေါင်းကြီးနဲ့ပိတ်ထားတဲ့လူတွေဖြစ်လာတယ်ကွာ။ထိုင်းကတော့သူကစစ်လို့ပေါ်သူကတခါတည်းကားရှိတာဟိုလူကတည်းကားရရတာတခါတည်းမင်းတော့စဉ်းပြုံးမှလို့
မြန်မာနိုင်ငံမှာတော့ဩဂုတ်လ1ရက်နေ့ထိရာသီတုတ်ကွေး H1N1 ကြောင့်တေဆုံးသူ12ဦးထိရှိသွားပြီဖြစ်တယ်လို့ယောဂါပိုးကူးစက်ခံရသူ86ဦးရှိသွားပြီဖြစ်ပါတယ်။ပြင်းထန်တဲ့အဆုတ်ရောင်ယောဂါနဲ့ဆေးရုံတက်နေရသူ245ယောက်ရှိနေတယ်ဆိုပြီးမြန်မာနိုင်ငံပြည်သူ့ကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ပြင်းပြင်းနဲ့ပါဝင်မြန်မာနိုင်ငံအတွင်းပိုင်းဘက်ကနေတုတ်ကွေးကာကွယ်ဆေးတွေလာရောက်ထိုးနေကြတာကြောင့်မဲဆောက်မြို့ကနိုင်ငံတကာပုဂ္ဂလိကဆေးရုံကြီးမှာတော့ဆေးဝါးတွေပြက်လက်မှုတွေတောင်ဖြစ်သွားပါတယ်။အခုအခါမှာတော့ထိုင်းနိုင်ငံဘက်ကကြိုတင်ကာကွယ်တဲ့အနေနဲ့ရွှေပြောင်းလုပ်သမားတွေကိုကျန်းမာရေးရစစ်ဆေးမှုတွေစတင်လုပ်ခဲ့တာဖြစ်ပါတယ်ရှင်။
မအေးအေးမှပြောပြသွားတာပါရှင်။အခုတော့တက်ကြီးရွယ်ဦးတွေအပေါ်မှာစောင့်ရှောက်မှုအားနည်းနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေနဲ့ပါဝင်နေတဲ့မြန်မာနိုင်ငံမှာတက်ကြီးရွယ်ဦးတွေများလာတာနဲ့အမျှသူတို့ကိုလက်ခံစောင့်ရှောက်ဖို့ကလည်းခေါင်းခဲစရာဖြစ်လာနေတာပါ။မ မြန်မာနိုင်ငံမြို့ကြီးတွေကလမ်းမတွေပေါ်မှာတောင်ရံစားတောက်နေကြရတဲ့တက်ကြီးရွယ်ဦးတွေရှိသလိုမိသားစုကလမ်းဘေးမှာစွန့်ပစ်သွားလို့ဘိုးဘွားရိတ်သားကိုရောက်လာတဲ့သူတွေလည်းမနေပါဘူး NLD အစိုးရတက်လာပြီးနောက်ပိုင်းဖွင့်ပေးခဲ့တဲ့တခုတည်းသောဘိုးဘွားရိတ်သားကလည်းအသက်60ကျော်တွေကိုသာလက်ခံသလိုတလကိုလည်းကျပ်1000သာအစိုးရကထောက်ပံ့ထားတာဖြစ်ပါတယ်ဒါကြောင့်ပုဂ္ဂလိကပိုင်းကရောတခြားတနိုင်တစ်ပိုင်းတတ်နိုင်သူတွေကပါဘိုးဘွားရိတ်သားတွေတီထောင်ပြီးစွန့်ပစ်ခံတက်ကြီးရွယ်ဦးတွေကိုစောင့်ရှောက်နေကြရပါတယ်ဒီကြောင့် AFP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါရှင
်။ကိုတပိုင်းလေဖြတ်သွားပြီးစကားကောင်းကောင်းမပြောနိုင်တော့တဲ့ဒေါက်တင်လိုက်ဟာသူ့သားသမီးတွေလမ်းမေးမှာလာပြီးတော့ဆွန့်ပစ်ခံထားရတဲ့သူဖြစ်ပါတယ်။လမ်းမေးမှာလဲနေတဲ့အသက်85နှစ်အရွယ်ဒေါက်တင်လိုက်ကိုတစ်စိမ့်တစ်ယောက်ကသနာပြီးရန်ကုန်မြို့စုံကစီးစာရိတ်ဘိုးဘွားရိတ်သားကိုလာပို့ပေးခဲ့တာပါ။ဘိုးဘွားရိတ်သားသူ့ဥက္ကဋ္ဌဒေါက်ခင်မမကအခုလိုပြောပါရယ်
။ရှိလာပြီဆိုရင်ကျန်တဲ့မိသားစုပေါ်မှာဝင်တော့ဝင်ဖို့တက်ဖွဲ့အဲ့လိုဖြစ်သွားတဲ့အခါမှာတချို့ကြတော့လေဒီလိုမျိုးဆွန့်ပစ်တာတွေပါဖြစ်လာကြတာပေါ့နော်ဟု
တ်တက်ကြီးရွယ်ဦးတွေအတော်များလာတဲ့စီးရင်နွမ်းပါတဲ့မြန်မာနိုင်ငံမှာဒီလိုအကြောင်းအရာတွေကိုအချိန်ချင်းကြားလာရတာအဆင်မဟုတ်သလိုမြမကျမရဲ့ဆောင်းရှောက်မှုစနစ်အပေါ်လဲအခက်အခဲတွေပိုးပြီးတော့တိုးလာစေပါတယ်ဘိုးဘွားရိတ်သားမှာခေါလုံနေသူအတော်များများဟာဒေါ်တင်လိုင်းလိုပဲမိသားစုဝင်တွေပြစ်ပယ်ခံရပြီးတဲ့နောက်ပိုင်းမကျမ်းမမဖြစ်လာကြတယ်လို့ဘိုးဘွားရိတ်သားဒုဥက္ကဋ္ဌဒေါက်ခင်မမကပြောပါတယ်
ဒါဆေးရုံပေါ်မှာလည်းအများကြီးရှိပါတယ်ဆေးရုံပေါ်မှာလည်းပိုင်ရှင်မဲ့လူနာတွေဆိုတာဒီလိုမျိုးဖြစ်သွားတာပါ
2010မှာစတင်တည်ထောင်ခဲ့တဲ့စီးစာရိတ်ဘိုးဘွားရိတ်သားမှာအသက်80ကျော်အဖိုးဖွား120ကျော်ပြုစုစောင့်ရှောက်ခဲ့တယ်လို့ဒီကိုလာရောက်ခလုံးဖို့စောင့်ဆိုင်နေသူအယောက်100ကျော်ရှိနေပါတယ်။ရိတ်သားမှာဂရင်တွေနဲ့ကြံ့ညံ့နေတာပါ။နောက်တစ်ဦးကတော့အမိုက်ပုံဘေးမှာကားနဲ့လာပြီးပစ်ချသွားတဲ့အဖွားတဦးဖြစ်ပြီးသူ့ကိုတွေ့တဲ့အချိန်မှာကြွက်ကိုက်ထားတဲ့ဒဏ်ရာတွေနဲ့ပြည့်နေနေတာပါ။ဘိုးဘွားရိတ်သားကိုရောက်လာပြီးလာပိုင်အကြမ်းမှာပဲသူတေဆုံးသွားပါတယ်။တခါတလေမှာသူတို့အိတ်ကထဲမှာနာမည်နဲ့အသက်ရေးထားတဲ့ဆက်ရွက်ပိုင်းကလေးတွေပဲတွေ့ရပြီးဘာမှအမေလို့မရဘူးလို့ဒေါက်ခင်မမကပြောပါရယ်။နောက်ထပ်အဖိုးအဖွားတွေကိုစောင့်ရှောက်တဲ့အမေအိမ်ဘိုးဘွားရိတ်သားဆောက်လုပ်ဖို့မြေကွက်လူတန်းသူရုပ်ရှင်တရုတ်ဆောင်ဟောင်းဒေါ်နွဲ့နွဲ့ဆန်းကသူ့ရဲ့ရည်ရွယ်ချက်ကိုအခုလိုပြောပါရယ်
။အဲ့ကြလို့ခက်ခဲတဲ့အမေအဲ့ဒါကြောင့်မင်းသူတို့ရဲ့နောက်မသေးခင်သူတို့နေရတဲ့ဘဝကိုဘုံကြောင်မှနေရတဲ့လူကနေမသေးတိုင်းအကြောင်မှနေရတဲ့လူကနေအဲ့လိုနေရတာကြီးတွေ့လို့အမေကဒါလို့ထူထောင်မှဖြစ်မယ်ဆိုအမေသားထူထောင်တယ
်ဆယ်စုနှစ်တွေနဲ့ချီစစ်အစိုးရအုပ်ချုပ်မှုကြောင့်ရောစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေနဲ့တိုင်းရင်းသားပဋိပက္ခတွေကြောင့်မှမြန်မာနိုင်ငံဟာကမ္ဘာအဆင်ရဲဆုံးနိုင်ငံတစ်နိုင်ငံအဖြစ်ကြားရောက်ခဲ့ပါတယ်မြန်မာနိုင်ငံလက်ရှိလူဦးရေရဲ့900ရာခိုင်နှုန်းဟာအသက်65နှစ်အထက်မှရှိနေပြီးတော့2050ခုနှစ်မှာ25ရာခိုင်နှုန်းအထိတိုးလာဖို့ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်စေအုပ်ချုပ်မှုကြောင့်နေပေါင်း90ကျော်ပြပရင်းနှီးမြှုပ်နှံမှုနှဲပါခဲ့ရတဲ့မြမအကြမ်းမရဲ့စနစ်ဟာလဲခက်ခက်ခဲရုန်းကန်နေရဆဲပါအမိတ်အိမ်ဘိုးဘွားရိတ်သားမှာလာရောက်ခလုံးနေသူတူဖြစ်တဲ့ရုပ်ရှင်တရုတ်ဆောင်ဟောင်းမိုးတီတာမိုးကလည်းအခုလိုရင်ဖွင့်ပါတယ
်အားလဲလို့သူကအခုတော်လဲလေဖြတ်အတမျိုးလုံးကအပြိုးဆုံးဒုက္ခရ
မနစ်က NLD ဥဆောင်တဲ့အယက်သားအစိုးရတက်လာပြီးတဲ့နောက်အသက်90ကျော်ရီအတွဲဆိုပြီးဘိုးဘွားရိတ်သားတခုကိုသာတီထောင်ပြီးတော့အစိုးရကတလကျက်တောင်ထောက်ပံ့ပါတယ်စီးပွားရေးအခက်အခဲကြောင့်မြန်မာနိုင်ငံမှာဆွေမျိုးတွေကိုစွန့်ပစ်တာတွေအဖြစ်များလာပါတယ်။မြန်မာနိုင်ငံမှာလူအိုတွေကိုမိသားစုကလက်ခံဆောင်ရှောက်လေးရှိပြီးဘုံကြီးကျောင်းတွေတီလာရှင်ကျောင်းတွေမှာလည်းလူအိုတွေကိုလက်ခံထားလေးရှိတာဖြစ်ပါတယ်ရှင်
။နန်းလောင်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းအလှည့်ပေးပါရစေ။အမေရိကန်သမ္မတအင်ဖြူတော်ထိတ်တန့်အကြံပေးအရာရှိတွေရဲ့ဖွဲ့စည်းပုံကိုဒီသတင်းပတ်အတွင်းပြောင်းလဲဖွဲ့စည်းလိုက်ပါတယ်။အမိမြေလုံခြုံရေးဝန်ကြီးမရိန်းတပ်ဖွဲ့အငြင်းစားဗိုလ်ချုပ်ကြီးဂျွန်ကယ်လီဟာအင်ဖြူတော်အရာရှိချုပ်အဖြစ်တနင်္လာနေ့မှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။မစ္စတာထရမ့်သမ္မတတာဝန်ဆယူခဲ့တဲ့လွန်ခဲ့တဲ့6လတာကာလအတွင်းအချိန်အတော်များများမှာအင်ဖြူတော်အတွင်းစီမံခန့်ခွဲရေးအပြင်တခြားပြဿနာအတော်များများကိုရင်ဆိုင်ခဲ့ရတာကြောင့်ဂျွန်ကယ်လီအနေနဲ့သူ့ရဲ့စစ်ဖက်အတွေ့အကြုံတွေကိုအသုံးချပြီးဒီအခြေအနေတွေကိုဘယ်လိုပြုပြင်ကင်တွယ်သွားမလဲဆိုတာကိုထရမ့်ကိုထောက်ခံတဲ့သူတွေကဝေဖန်သူတွေကပါစောင့်ကြည့်နေကြတာပါ။ VOA သတင်းတောက်ဂျင်မဲလုံးရဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့သတင်းပတ်တွေအတွင်းအင်မီရောမှာဖျော်ဖျက်ပရမရာအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်အခုခါမှာသမ္မတဒေါ်နယ်ထရမ့်မှာဒီအခြေအနေတွေကိုပြောင်းလဲနိုင်ဖို့အငြင်းစားဗိုလ်ချုပ်ကြီးဂျွန်ကယ်လီကိုတာဝန်ပေးလိုက်ပါတယ်
။ We're going to work hard and we're going to make America great again. It's all about
making American ပြည်တော်စုနောက်ထပ်တစ်ဖန်ပိုပြီးခိုင်မာအားကောင်းလာအောင်အပြည့်အဝကြိုးပမ်းလှုပ်ဆောင်သွားပါမယ်။ ဒါဟာအရေးကြီးဆုံးဖြစ်ပြီးအကောင့်ထဲပေါ်သွားမှာပါ။အ
င်မီရောပြန်ကြားရေးညွှန်ကြားမှုဖြစ်ခဲ့သူအန်တိုနီစကယ်ရာမူချီနဲ့ပြဿနာတက်ခဲ့တဲ့အင်မီရောအရာရှိချုပ်ဟောင်းရိုက်စ်ပရီပတ်နေရာမှာမစ္စတာကယ်လီကိုအစားထိုးခန့်လိုက်ပြီးတဲ့နောက်သူစတင်တာဝန်ယူလိုက်တဲ့နေ့မှာပဲဒီလိုအခြေအနေတွေကိုအဆုံးသတ်ဖို့စကယ်ရာမူချီယာရူကနေဖယ်ရှားခံလိုက်ရပါတယ်။အင်မီရောအရာရှိချုပ်ရဲ့အရေးပါတဲ့အခန်းကဏ္ဍအကြောင်းစာအုပ်ရေးသားခဲ့သူခရစ်ဝစ်ပယ်က
You can't run the White House.the way you run a Manhattan family
man nga in chan mye yang wae mi ta su ko hou chot de lo myo aim myo win nan ni ko kan twel lo ma ya ba u thait tan chan pe phaw win ni ya win lai twel lai na sin sin na kan ya me su lo myo ma shi de lo tamna ye longan sin ko account the phaw le bdu ma ma akwe ana shi mi ni ba u
mr kelly ye swan saung jet de blaw aw myin ma le su ra ha tu blaw thi hlwan mo saung ya nai ma le so de paw ma mu di de lo le mr whipple ga byo ba de
every president learns often the hard way that you cannot govern effectively.
အင်ဗီရောရရှိချက်ကိုလုပ်ပိုင်ခွင့်အာဏာအပြည့်အဝပေးမထားဘဲနဲ့လုပ်ငန်းဆောင်တာတွေအကောင့်ထဲပေါ်ဖို့မဖြစ်နိုင်ဘူးဆိုတာကိုသမ္မတတွေတိုင်းဟာအချိန်နောက်ကျပြီးမှသိလေရှိပါတယ်။အင်ဗီရောရဲ့လုပ်ငန်းဆောင်တာတွေအလုံးတွဲအင်ဗီရောရရှိချက်ဟာအရေးပါဆုံးဖြစ်ပြီးပိုအရေးကြီးတာကတော့သမ္မတရဲ့မူဝါဒလုပ်ငန်းစဉ်တွေကိုသူ့အနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့သမ္မတရဲ့လိုအပ်ချက်တွေနဲ့ပတ်သက်လို့အကြံဉာဏ်ပေးပြောဆိုဖို့ပဲဖြစ်ပါတယ်။
အင်မီရောမှာဖျော်ဖျက်အခြေအနေတွေဖြစ်မနေဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်မှာရေးသားခဲ့ပေမဲ့စတင်တာဝန်ယူချိန်6လတာကာလအတွင်းစစ်တမ်းတွေမှာထောက်ခံမှုကျဆင်းလာသလိုရုရှားအရေးနဲ့ပတ်သက်ပြီးတော့လည်းစုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်နေရပါတယ်။ဒါ့အပြင်အိုဘားမားခဲကျမ်းမာရေးဆက်ဆံမှုအစီအစဉ်ကိုပယ်ဖျက်ဖို့အထက်လက်တော်မှမဲခွဲရမှာလည်းရှုံနေခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတကိုထောက်ခံတဲ့သူအများပြားကတော့သူနဲ့အတူဆက်လက်ရပ်တည်နေသေးပါသမ္မတကိုထောက်ခံသူတဦးက
We just need to support President Trump.
သမ္မတကိုဆက်ထောက်ပံ့ပေးသွားဖို့လိုပါတယ်။သူတက်နိုင်တာတွေအလုံးသူလုပ်နေပါတယ
်။ Twitter မှာလက်လွတ်စပယ်ရေးသားရတာအပါအဝင်သမ္မတနဲ့ပတ်သက်ပြီး Mr. Kelly အနီးကပ်အကြံပေးနိုင်လိမ့်မယ်လို့အကဲခတ်တွေကသုံးသပ်ပါတယ်။ Virginia တက္ကသိုလ်ကနိုင်ငံရေးအကဲခတ် Kyle Kondik က
If he could ever sort of discover some tranquility, I suspect that
the public တွေကိုသူအနေနဲ့နိုင်နိုင်နင်းနင်းကင်တွယ်နိုင်မယ်ဆိုရင်တော့လူလူအနေနဲ့အနေငယ်ပိုခွင့်လွတ်လာနိုင်မယ်လို့ထင်ပါတယ်။ဒါပေမဲ့သူသမ္မတတက်တန်းအတွင်းဒါမျိုးမဖြစ်ခဲ့သေးပါဘူး။
သမ္မတတက်တန်း6လတာကာလအတွင်းအခက်အခဲတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်သမ္မတထရမ့်အနေနဲ့အခြေအနေတွေပြုပြင်ပြောင်းလဲဖို့ကြိုးပမ်းတဲ့အနေနဲ့မစ္စတာကယ်လီကိုအင်ဗီရောအရာရှိချုပ်တာဝန်ထမ်းဆောင်စေခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်အောင်ပြပြသွားတာပါရှင်အခုလွှင့်နေတဲ့ Dai Yai Radio ထုတ်လွှင့်အစီအစဉ်ကို VO Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်အခုအတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia Set 7ကနေ Dai Yai ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နိုင်ကြမှာထုတ်လွှင့်မဲ့ Radio ညပိုင်းအစီအစဉ်တွေမှာတော့လူမှုကြမ်းမာရေးဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါရှင်အခုဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခဲ့မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင
်မြောက်ကိုရီးယားရဲ့ပက်ထင်းတက်မစ်ဆိုင်းတုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဟန်တန်းနိုင်ရေးအမေရိကန်သမ္မတအင်ပီရိုကနီလန်ပေါင်းစုံစဉ်းစားနေကြမှာပဲမြောက်ကိုရီးယားအတွက်အမေရိကန်ရန်သူမဟုတ်ကြောင်းနိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားအမေရိကန်ပြည်ထောင်စုရဲ့ရန်သူမဟုတ်ဘူးဆိုတာကိုပြောကြားလို့လည်းအကြောင်းဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့အမေရိကန်ကလက်မခံနိုင်လောက်တဲ့ချင်းချောက်မှုမျိုးတွေရှိနေတာကြောင့်တုံ့ပြန်သွားမှာဖြစ်တဲ့အကြောင်းမနေ့တုန်းကရှက်ရှက်ပါပါနိုင်ငံခြားရေးဝန်ကြီးဌာနကသတင်းစာရှင်းလင်းပွဲမှာဝန်ကြီးတီလာဆန်ကပြောဆိုသွားတာပါညာကြီးချင်းပြော်ရဲကဖမ်းထားတဲ့ဗင်နီဇွဲလားတိုက်ခိုက်ခေါင်းဆောင်တို့ရဲ့ကျမ်းမာရေးနဲ့ဘေးကင်းလုံခြုံရေးအတွက်ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုယ်တိုင်မှာတာဝန်ရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်မာဒူရိုအာဏာရှင်ဆိုရရဲ့လွှတ်ရက်တွေကိုအမေရိကန်အနေနဲ့ရှုတ်ချကြောင်းလဲမနေ့အင်္ဂါနေ့နောက်ပိုင်းကကြေညာချက်ထဲမှာအမေရိကန်သမ္မတကပြောဆိုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးရက်စတီလာဆန်ကိုရင်တက်ရောက်ခဲ့ပြီးမြောက်ကိုရီးယား၊ဗင်နီဇွဲလားတရုတ်ရှေ့လယ်ပိုင်းရုရှားနဲ့ယူကရိန်းနိုင်ငံရေးရာဝန်နဲ့ပတ်သက်ပြီးအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုရှင်းလင်းပြောကြားသွားပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ဟာရုရှားနိုင်ငံကအမေရိကန်တန်ဝန်နှန်းနဲ့ဟိုအမြောက်အများရှော့ချဖို့အမိန့်ပေးခဲ့ပြီးတဲ့နောက်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်လို့မင်းမြန်ရမှာတော့ဝန်ကြီးတီလာဆန်ကသူ့အနေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးကိုနိုင်ငံဆက်ဆံရေးရဲ့ဆိုးဝါးလာနေပြီးပုံမဆိုးဝါးလာနေတယ်လို့အချင်းချင်းသတိပေးခဲ့တဲ့ကြားကပဲရုရှားဘက်ကလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီကနေ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့ NATO ရဲ့ရင်တန်းတစ်ခုတက်ခတ်ခံခဲ့ရပြီးတဲ့နောက်ထိခိုက်သေးချေမှုတွေရှိခဲ့တဲ့အကြောင်း NATO စစ်ပစံတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။
ဗုဒ္ဓဟူးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ ဒီညနေအစည်းအဝေးထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရယ်ရှင်။ကျွန်မခွန်ညိုပါ။
This program has come to you from the Voice of America, Washington.